နောက်ထပ်မိကွန်းတစ်ခုကတော့ဇေဒီရုတ်ထုကိုးကွယ်ခြင်းဟာဖရာအဆုံးမနဲ့ညီပါလားဖရာမြတ်စွာဘုရားရှင်ကိုရန်ရောဇေဒီရုတ်ထုကိုးကွယ်ဖို့မှာကျန်းခဲ့ခြင်းရှိပါလားရှင်ဖရာ
ဇေဒီရုတ်ထုဆိုတော့ဖရာလက်ထက်ကမရှိလို့အထူးမှမှားခဲ့ဘူးဇေဒီတဲတာကိုတော့ရှိတယ်ပေါ့နော်မှန်ပါ
ဗျာ
ထူးခြားတဲ့ပုဂ္ဂိုလ်ရဲ့ကြံ့ရင့်တဲ့ relit လို့ခေါ်တဲ့အယိုးဓာတ်တွေပေါ့အယိုးတွေကိုအဲ့ဒါတွေကိုလမ်းလေးစုံမှာတည်ထားမယ်ဆိုလို့ရှိရင်အဲ့ဒါရောက်တဲ့ပုဂ္ဂိုလ်တွေအားလုံးဟာသူ့ရဲ့ဂုဏ်ကျေးဇူးတွေကိုတတိယပြီးတော့လက်ဝှေ့သွားမယ်စိတ်ထဲမှာကြီးညိုသရာတရားလေးတွေဖြစ်သွားမယ်ဆိုလို့ရှိရင်သူတို့အတွက်ကောင်းကျိုးချမ်းသာတွေဖြစ်ပွားတယ
်တမ
န်ပါဗျာဒါကြောင့်မို့စေရီတည်ထားကိုယ်ပွင့်ခြင်းကဘုရားရဲ့မှာကြားချက်နဲ့ guide ပါမှန
်ပါဗျာ
မြတ်စွာဘုရားကောင်းတဲ့တော်ဝါးလေးအလုံးအဆင့်လိုက်ကောင်းကျိုးချမ်းသာရဖို့အတွက်နိလန်တစ်ခုပေးခဲ့တာပါပဲတရားတော့နော်ရှုပ်တုကတော့ဘုရားလက်ထက်ကမရှိခဲ့ဘူးပေါ့
မှန်ပါဗျာ
နောက်ပိုင်းကျမှတူအောင်ထူဖို့ဆိုရလဲလွယ်တော့မလွယ်ဘူးပေါ့နော
်မှန်ပါဗျာအ
ဲ့တော့ဇေဒီယုတ်တိကိုးကွယ်ခြင်းသည်ဘုရားဆုံးမနဲ့ညီပါသလားဆိုရင်မြတ်စွာဘုရားပြိဋိဘံဆိုင်ကနေမှာသူ့ရဲ့အယိုးဓာတ်တွေကိုလမ်းလေးဆုံးမှတည်ထားပြီးတော့တည်ထားရမယ်ဆိုပြီးတော့ရှင်းတဲ့နောက်မှန်ခဲ့တာရှိတယ်
မှန်ပါဗျာ။
နောက်ပြီးတော့စေရီလို့ခေါ်ရမယ်။အယိုးဓာတ်တွေထည့်သွင်းထားတဲ့ထူပထူပလုံထိုက်တဲ့ပုဂ္ဂိုလ်၄ဦးဆိုတာလည်းဟောကြားခဲ့တယ
်။မှန်ပါဗျာ။
တပိညုတဉ္ဉံရတဲ့မြတ်စွာဘုရားပိစိကဗုဒ္ဓ
မှန်ပါဗျ
ာ။ရဟန္တာပြီးတဲ့အခါကျတော့လူတွေကတကယ်သူတော်ကောင်းစကြဝဠာမင်းအဲ့ဒီ၄ခုဟာစေရီတည်ထားပြီးတော့အများစုကရှုသေးလိုက်တယ်လို့သူတို့ဟောတာရှိတယ
်မှန်ပါဗျာ
နော်အဲ့တော့ဒါမြတ်စွာဘုရားရဲ့အဆုံးအမနဲ့ညီပါတယ်လို့ပဲပြောရမှာပဲနော
်မှန်ပါဗျာ